တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ NRF အဖဂန်အမျိုးသားခုခံရေးတပ်ဖွဲ့တွေအနေနဲ့ဆက်လက်တိုက်ခိုက်နေဆဲဖြစ်ပြီးအမဂန်ဒေသဖြစ်တဲ့ပန်ရှီတောင်ကြားဒေသကို60ရာခိုင်နှုန်းလောက်ဆက်လက်ထိန်းသိမ်းထားနိုင်ကြောင်း NRF ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။တာလီဘန်တပ်တွေဒေသတွင်းဝင်လာနိုင်တာကိုအနိုင်ရသွားပြီလို့ပြောလို့မရကြောင်း NRF တပ်ဖွဲ့တွေနဲ့မိသားစုတွေတောင်ကြားဒေသကစုခွာပေးလိုက်ရတာရှိကြောင်းဒါဟာလဲနီးနာအရစုခွာရတာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူအလီနာဇရီကဝါရှင်တန်မြို့တော်မှာရှိတဲ့ Heritage Foundation မှာပြီးခဲ့တဲ့တောက်ကြနေ့ကပြောဆိုခဲ့ပါတယ်ဒီပန်ရှီယာဒေတာမှာထောင်နဲ့ချီတဲ့ NRF တပ်တွေရှိနေသေးကြောင်းသူကပြောဆိုပါတယ်အစောပိုင်းတုန်းကတာလီဘန်တွေကဒီဒေတာကိုထိန်းချုပ်သိမ်းပိုက်လိုက်ပြီးဖြစ်ကြောင်းကြေညာခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ခုခံတိုက်ခိုက်နေတဲ့တပ်တွေရှိနေစေဖြစ်ကြောင်းနဲ့တောင်တန်းတွေပေါ်မှာခိုအောင်းနေကြကြောင်းတာလီဘန်ဘက်ကလည်းအတည်ပြုပြောဆိုပါတယ် NRF အဖဂန်အမျိုးသားခုခံရေးတပ်ဖွဲ့တွေကိုလောက်ကျန်ခံရရတဲ့ရခင်မြောက်ပိုင်းမာမိတ်အဖွဲ့ခေါင်းဆောင်ရဲ့တာဟာမက်မာဆုဒ်ကဥဆောင်နေတာဖြစ်ပါတယ်။ဒါအပြင်အာဖဂန်ဒုတိယသမ္မတဟောင်းအမူလာစလီကလည်းဥဆောင်နေပါတယ်။လောလောဆယ်မှာ NRF ရဲ့ရည်ချက်ကတော့ခုခံတော်လှန်ရေးကိုစက်ထိန်ထောက်မှာဖြစ်ပြီးတပြေးပြေးကြီးထွားလာအောင်ချက်တင်သွားမယ်လို့ပြောရေးဆိုခွင့်ရှိသူနာဇရီကပြောဆိုခဲ့ပါတယ်။